of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25 MHz ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မူကကျွန်မစုမပါရှင
်သောရရှင်မြတ်ရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားနိုင်ငံကိုလာရောက်ဖို့တောင်ကိုရီးယားသမ္မတကိုမြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံရဲ့အလဲဗဟိုကိုအစ္စရေးတို့ပြစ်မှတ်ထားတိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်မယ်လို့ဆီးရီးယားကကြေညာပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့မြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ရိုက်တာသတင်းဌာနကထုတ်ပြန်လိုက်တဲ့အစီအခံစာအရရခိုင်မြောက်ပိုင်းဘက်မှာတော့လွတ်လပ်ပြီးတော့ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုအ мян ဆုံးလုပ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့သတင်းနဲ့အတူကချင်ပြည်နယ်ကာမိုင်းမှာတော့ဒီကနေ့ KIA ကထိန်းသိမ်းထားတဲ့မြန်မာတပ်မတော်ကစစ်သည်တွေကိုပြန်ပြီးတော့မြန်မာတပ်မတော်လက်ထဲကိုပြန်အပ်ခဲ့တဲ့သတင်းပါနားဆင်ရမှာကတော့
KIO အနေနဲ့ဒီလိုလွတ်ပေးတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့တော့အယံဝမ်းသာတယ်ပေါ့ပြီးလို့ရှိရင်တော့လွတ်မြောက်လာမယ့်ဒီတပ်မတော်သားတွေရဲ့မိသားစုတွေအရာရှိတွေရဲ့မိသားစုတွေလည်းတော်တော်ဝမ်းသာတယ
်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ဒီတောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့2018ဆောင်းရာသီအိုလံပစ်ပွဲတော်အကြောင်းကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
တောင်ကိုရီးယားခေါင်းဆောင်အနေနဲ့အစောဆုံးအဆင်ပြေမဲ့အချိန်မှာမြောက်ကိုရီးယားနိုင်ငံကိုအလဲလာရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမဖြစ်သူကင်ယိုဂျွန်ကဒီကနေ့စနေနေ့တောင်ကိုရီးယားသမ္မတအင်ဒိုဘလူးဟောက်စ်မှာသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံမှုအတွင်ကိုယ်တိုင်ဖိတ်ကြားခဲ့တာဖြစ်ပါတယ်။အနိုင်ကမှဒီလိုဖြစ်လာဖို့အတွက်လိုအပ်တဲ့အခြေအနေမျိုးဖြစ်အောင်ဆောင်ရွက်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဖိတ်ကြားချက်ကိုတုံ့ပြန်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဖိတ်ကြားချက်အပေါ်တောင်ကိုရီးယားနိုင်ငံရေးပါတီတွေရဲ့တုံ့ပြန်ချက်တွေကတော့ကွဲပြားနေပါတယ်။မြောက်ကိုရီးယားရိနဲ့တွေ့ဆုံဆွေးနွေးမှုဟာဆိုရင်ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးတည်ဆောက်မှုအတွက်အရေးပါတဲ့အရှိန်အဟုန်တစ်ရပ်ကိုဖြစ်စေတယ်လို့အနာယာဒီမိုကရက်တစ်ပါတီပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားရဲ့ဖိတ်ကြားကမ်းလှမ်းမှုရဲ့တကယ့်ရည်ရွယ်ချက်အပေါ်မှာတန်တရားနဲ့တတိထားဖို့အတိုက်ခံပါတီတွေဘက်ကတော့ပြောဆိုထားပါတယ်။တရဝင်းအနေနဲ့တော့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းရဲ့ညီမကတောင်ကိုရီးယားဆောင်းရာသီအိုလံပစ်ပွဲတော်ကိုလာတက်တဲ့မြောက်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကအဖွဲ့ဝင်ဖြစ်ပါတယ်။ဒါပေမဲ့လို့လဲယုံဟပ်သတင်းမှာဖော်ပြချက်အရတော့သူမကမြောက်ကိုရီးယားခေါင်းဆောင်ရဲ့အထူးကိုယ်စားလှယ်ဖြစ်နေတောင်ကိုရီးယားကိုလာခဲ့တာလို့ပြောဆိုနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမဖြစ်သူကင်ယိုဂျွန်ကအခုခီးစင်ကတော့ကိုရီးယားစစ်ပွဲအပြီးနောက်ပိုင်းမြောက်ကိုရီးယားရဲ့အကြီးအကဲမိသားစုဝင်တဦးတောင်ကိုရီးယားကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။သူမကမြောက်ကိုရီးယားအလို့သမားပါတီရဲ့အကြီးအကဲအဖွဲ့ဝင်ဖြစ်တယ်လို့အကိုဖြစ်သူအတွက်တော့အရေးပါတဲ့အကြံပေးတဦးလည်းဖြစ်ပါတယ်ရှင်
။စီးရီးယားနိုင်ငံအလဲပိုင်းမှာအစ္စရေးဘက်ကစီးနင်းတိုက်ခိုက်ထားပြီးတဲ့နောက်မှာတော့အစ္စရေးရဲ့ရင်ဆကြီးကြော်မှုကိုစီးရီးယားကတုံ့ပြန်မယ်လို့နိုင်ငံပိုင်သတင်းစာကဖော်ပြပါတယ်။အီရန်ရဲ့ရင်ဆမှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကစီးရီးယားနဲ့အီရန်စီးရီးပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ပြောခွင့်ရဂျိုနာသန်ကွန်ဝီကက်စ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ပောက်ကွဲသံတွေကိုမြို့တော်ဒမတ်စကတ်အနီးက Reef Damascus ပြည်နယ်ရင်းကပါချခဲ့ရတယ်လို့လည်းစီးရီးယားနိုင်ငံပိုင်ရုပ်သံကပြောဆိုထားပါတယ်စီးရီးယားနိုင်ငံတွင်းကနေလွတ်တင်လိုက်တဲ့အီရန်ရဲ့အဝေးဒိန်ဒရုန်းယာဉ်ကမနေ့တောက်ကြနေ့နောက်ပိုင်းမှာအစ္စရေးပိုင်နယ်တဲကိုဝင်ရောက်လာခဲ့တာကြောင့်ပစ်ချခဲ့ကြောင်းအစ္စရေးဘက်ကအစောပိုင်းမှာပြောဆိုခဲ့ပါတယ်ဒါကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကအီရန်ပစ်မှတ်တွေကိုအစ္စရေးဘက်ကရည်ရွယ်တိုက်ခိုက်ခဲ့တယ်လို့ပြောခွင့်ရကွန်ဝီကက်စ်ကပြောပါတယ်အစ္စရေးရဲ့အချုပ်အခြာအာဏာကိုအခုလိုထိပါချိုးဖောက်မှုဟာအီရန်မှာတာဝန်ရှိတယ်လို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ပြောခွင့်ရကပြောခဲ့ပါတယ်ဒီကနေ့စနေနေ့စီးနင်းတိုက်ခိုက်မှုအတွင်းအစ္စရေးတိုက်လေယာဉ်တစ်စင်းကိုစီးရီးယားစစ်တပ်ကလေယာဉ်ပြည့်အမြောက်နဲ့ပစ်ချခဲ့ပါတယ်အစ္စရေးလေယာဉ်မှုတွေကတော့လေယာဉ်တဲကနေခုန်ထွက်နိုင်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒါပေမဲ့လည်းလေယာဉ်ပေါ်ကနေအရေးပေါ်ဆုံးခေါမှုအတွင်းအစ္စရေးလေယာဉ်မှုတူအပြင်းထန်နေရရခဲ့တယ်လို့နောက်ပိုင်းမှာအစ္စရေးဘက်ကပြောဆိုပါတယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကကြားဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံတွင်းမှတ်တမ်းကိုတုံ့ပြန်ထားတဲ့ Democrat တွေရဲ့ရုံတွင်းမှတ်တမ်းထုတ်ပြန်ဖို့ကိုတော့သမ္မတ Donald Trump ကအတိအပြုမပေးပါဘူး။ Imperial အချက်အလက်တစ်ဦးဖြစ်တဲ့ Don McBain က ဒီမိုကရက်တစ်ရဲ့ရုံးတွင်မှတ်တမ်းကိုလူအများသိရှိအောင်မထုတ်ပြန်ဖို့သမ္မတကဆုံးဖြတ်ခဲ့တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီရုံးတွင်မှတ်တမ်းတွေမှာထိတ်တန့်လျှို့ဝှက်ချက်နဲ့များပြားပါဝင်နေတာကြောင့်ဒီလိုဆုံးဖြတ်တာလို့လည်းပြောဆိုထားပါတယ်။ထိတ်တန့်ဒီမိုကရက်အောက်လွှတ်တော်မှတယောက်ဖြစ်တဲ့စတန်နီဟိုယာကတော့သမ္မတထွက်အနေနဲ့အခုလိုဟန်တားခဲ ဒီပွဲလာနှစ်ရက်နေကတမရထရန်ကတီးပြုတ်ပေးပြီတဲ့နောက်တခြားတစ်ဖက်ကထုတ်ပြန်ချက်တွေကိုလည်းအမေရိကန်တွေအနေနဲ့တည်တည်နဲ့လို့သူကပြောဆိုတာပါဒီမိုကရက်တစ်ရဲ့ယုံနယ်မှတ်တမ်းတွေထဲမှာလုံခြုံရေးကိုထိခိုက်နိုင်လောက်တဲ့အချက်လက်တွေမပါဘူးလို့ထောက်လိုက်ရေးအတိုင်းဝန်ကတုံ့တက်တဲ့အကြောင်းလဲထိတ်တန့်ရရှိတူကပြောဆိုပါတယ်ရှင်
အင်ဂျင်ဂျန်ဖမှုနဲ့ဆွဆွဲခံထားတဲ့အင်ဂျီရောဝန်ထမ်းတယောက်ဟာယာရုကနေနှုတ်ထွက်သွားပြီဖြစ်တယ်လို့အင်ဂျီရောကတောက်ကြနေနောက်ပိုင်းမှာအတည်ပြုပြောကြားလိုက်ပါတယ်။တမရအတွက်မင်းကွန်းရေးသားသူဒေးဗစ်ဆိုရန်ဆန်ဟာတောက်ကြနေမှာနှုတ်ထွက်သွားကြောင်းအင်ဂျီရောပြောခွင့်ရတူဖြစ်တဲ့ရတ်ရှားကပြောပါတယ်။သူဟာယာရုကနှုတ်ထွက်ခဲ့တဲ့ဒုတိယမြောက်အင်ဂျီရောဝန်ထမ်းလည်းဖြစ ဖော်တာ နှုတ်ထွက်သွားပါတယ် ဖော်တာဟာ နိုင်တဲ့ စီးနင်း လုပ်ခဲ့တယ် လို့ သူ့ရဲ့ ဇနီးဟောင်းတွေက ဆွဆဲခဲ့ကြပြီးတဲ့နောက် အဲ့လို နှုတ်ထွက်သွားတာပါ ဆူရင်ဆန် ပေါ် ဆွဆဲချက်တွေ ထွက်ပေါ်လာပြီးတဲ့နောက် အင်မီရော တာဝန်ရှိသူတွေက သူ့ကို ခေါ်ယူ ပြောဆိုခဲ့တယ် လို့ ရှားက ပြောပါတယ် သမ္မတ ဒေါ်နယ် ထရမ့် ကတော့ ဖော်တာ နှုတ်ထွက်သွားတဲ့အတွက် အလွန်ဝမ်းနည်းကြောင်း တောက်ကြနေမှာပဲ ပြောလိုက်ပါတယ် သူဟာအပြစ်မရှိသူဖြစ်တဲ့ဆိုတာကိုသတိပြုရမယ်လို့ထရမ့်ကသတင်းထုတ်တွေကိုတောက်ကြနေကအိုဘဲရုံးခန်းအတွင်ပြောပါတယ်ဒါပေမဲ့လည်းစိတ်ပိုင်းယုတ်ပိုင်းဆိုင်ရာနှိမ့်ဆက်ညှိမှန်းခံခဲ့ရတယ်လို့ဆွဆွဲခဲ့တဲ့ဖော်တာရဲ့ဇနီးဟောင်းတွေအကြောင်းတော့ထရမ့်ကမပြောဆိုခဲ့ပါဘူးခင်ဗျာ
ယူအီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေညနေ 9:00 ထိ ဒိုင်းထိုမီတာ 70 kHz 1683 ဒိုင်းထိုမီတာ 19 kHz 15956 နဲ့ဒိုင်းထိုမီတာ 25 kHz 11965 တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်။ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ အစ္စလာမ်ရဲ့အစိုးရအISအဖွဲ့ကြီးရဲ့ကမ္ဘာတဝန်းဘဏ္ဍာရေးအသက်သွေးကြောကိုပိတ်ပင်နိုင်ဖို့ကြိုးပမ်းမှုတစိ့တပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကဒေတာတွင်းနဲ့ဒေတာဆိုင်ရာ ISအဖွဲ့အတွက်လုံလုံနေသူတွေအကျိုးဆောင်နေအပေါ်တိုးမြင့်ဖိအားပေးဆောင်ရွက်နေပါတယ်။မနေ့တောင်ကြာနေမှာတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတဲ့ဆိုမာလီယာတူရကီနဲ့ဖိလစ်ပိုင်နိုင်ငံမနီလာလေဆိပ်ကိုဆက်ရောက်လာခဲ့တဲ့ပြီးခဲ့တဲ့စက်တင်ဘာလမှာဖိလစ်ပိုင်အာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။ ISအဖွဲ့နဲ့2016ခုနှစ်လောက်ကဆက်လို့အလုပ်လုပ်နေတဲ့အဘူဘာကာကဖိလစ်ပိုင်နိုင်ငံတွင်က IS ရဲ့အခြေအဆက်တွေကိုဒေါ်လာသိန်းနဲ့ချီလွှဲပြောင်းပေးရေးကူညီခဲ့တာလို့အမေရိကန်အရာရှိတွေကပြောဆိုထားပါတယ်ရှင်။တူရကီမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကတူရကီအစိုးရကိုဖိအားပေးမှဖြစ်တယ်လို့စီးရီးယားနိုင်ငံမြောက်ပိုင်းမှာမြောက်အတ္တလန္တိတ်စစ်ဆေးရေးအဖွဲ့နေတိုးရဲ့စစ်စင်ရေးတွေထင်းထင်းသိမ်းရှိဖို့လဲတိုက်တွန်းမဲ့အကြောင်း အမေရိကန်အကြီးတန်းတာဝန်ရှိသူတွေကပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆင်ကအရှေ့အလယ်ပိုင်းငါးနိုင်ငံခီးစဉ်ကိုနောက်သတင်းပတ်မှာစတင်မှာဖြစ်ပြီးဂျော်ဒန်နိုင်ငံကိုအရင်တောက်ရောက်ပြီးတဲ့နောက်ဒုတိယမြောက်နိုင်ငံဖြစ်တူရကီကိုဝင်ရောက်မှာပါလက်ဗနွန်အီဂျစ်နဲ့ကူဝိတ်နိုင်ငံတို့ကအကြီးတန်းတာဝန်ရှိသူတွေနဲ့လဲတွေ့ဆုံမှာပါလူခွင့်ရေးကိစ္စစီးရီးယားပြည်
2016ခုနှစ်ဇူလိုင်လမှာတူရကီအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတပ်သေးထောက်ထားခိုင်မာမှမရှိဘဲအကြမ်းဖက်ဝါဒီအဖွဲ့ဝင်တဦးအဖြစ်ဖေဖော်ဝါရီလမှာစီရင်ချက်ချမှတ်ထားတာဖြစ်ပါတယ်။ဖေဖော်ဝါရီလတရနေ့မှာတော့လူ့အခွင့်အရေးလှုပ်ရှားမှုကြီးအဖွဲ့ကြီးဖြစ်တဲ့ Amnesty International ရဲ့တူရကီဆိုင်ရာအကြီးအကဲကိုထပ်ပြီးတော့ဖမ်းချုပ်အချုပ်ချထားပါတယ်။အဲ့ဒီဌာနခဲလေးဟာလေဒီအကြမ်းဖက်ဝါဒဆိုင်ရာဆွဲချက်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
ပြည်နယ်နိုင်ငံဌာနမြို့အာနာပိုင်တွေကဒေသခံသတင်းမီဒီယာတွေအနေနဲ့သတင်းမထုတ်ခင်အာနာပိုင်တွေစီခွင့်ပြုချက်တောင်းရမယ်လို့အမိန့်ထုတ်ခဲ့ပြီးနောက်ကျမှာပဲလူလူရဲ့ကန့်ကွက်ပြောဆိုမှုတွေကြောင့်အမိန့်ကိုပြန်လည်ရှုတ်သိမ်းသွားပါတယ်အခုလိုညွှန်ကြားခဲ့တဲ့အတွက်ဌာနပြန်ကြားရေးနဲ့လူလူဆက်ဆံရေးဌာနအနေနဲ့
တဲ့ရင်းတွေရိုက်နှိပ်မထုတ်ဝေခင်မှာစီစီရေးတင်ဖို့ပို့ထုံးတွေကအမိထုတ်ပြန်ခဲ့ပြီးနောက်ကြာတာပြင်းနေမှာပြန်လည်ရုပ်သိမ်းသွားတာဖြစ်ပါတယ်ရှင်။နော်ဝေနိုင်ငံကမာရစ်ဘျော်ဂန်ဟာတန်ဂိုရီယာနိုင်ငံပျွန်ချောင်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲရဲ့စံချိန်တင်မှတ်တန်းဝင်သူဖြစ်သွားပါပြီ။59ကီလိုမီတာနှင်းလျှောစီးပြိုင်ပွဲမှာသူဟာငွေရစိတ်စုရခဲ့ sik tazu yabu are. Sweden nanganga shalok kelagaro dinhe duet ninshozi piangwe ma. Patamasu yabu are. Natang salikune suchi olympic piangwe ma. Pyorakango shonin dapi and now di piangwe duet naso nik kilometer ma tuga atazi yalapi. Kone second yone shuit is a yagerawa. Fela nanganga krista. Pamakos Kigaro, Jiriz Yashiware, American got Jesse Diggins got Namangania Chekepi, Duha American Mutami Yama, a Council San Jane Chun and get Pilaware. Digane Mare, American do the Mara Mike Pansa, Tuzani Karinet do Gans Nang, Yegavian Agaza Guema, Yegelwa, Mian Shosi Penwego, Tishu Gavarek, yeah?
Direct from Washington.
စနေနေ့နေ့ကတွင်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တန်ကြီးထိုင်းနယ်ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရုံဆုံးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့ဒီသတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့အစီရင်ခံစာကိုရိုက်တာသတင်းဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလွတ်လပ်ပြီးတော့ယုံကြ
ာသတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရှေ့အာရှရေးရာပြောခွင့်ရ Justice Higgins က VOA ကိုခုလိုပြောပါတယ်
We are deeply troubled by reports of mass graves in the village of Indin.
Indin yaw ma su lai dun lai tat tat bi myoun nan thar de laung dine yakai bi ne myaw bai ma tacha thait lan sia kaung de lu khwin ye chu phaw mu lakkhana ri ne patat de sin khan sa ri paw American su yaw a ni ne alun amin so ye makin phit mi ba de. Dilo lu khwin ye chu phaw mu ri ne ajan phat mu ri twet tawun shi tu ri ko a te cha tawun khan mu shi si bu akuni pe ye American ni ne set bi a le pe lu saung daw ma ba.
ဒါပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းပါဝင်ဖို့တိုက်တွန်းကြောင်းသူကအခုလိုဆက်ပြောပါတယ
်။ As with other previous reports of mass graves, this report highlights the ongoing and urgent need for Burmese authorities to cooperate with an independent
credible ဆူလာဂျိုနဲ့တပ်ဖက်ခံရမှုနဲ့ပတ်သက်တဲ့အရင်ကအစိုးရခံစားလူလိုပဲအခုအစိုးရခံစားကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုမှာမြန်မာအာဏာပိုင်တွေအနေနဲ့ပူးပေါင်းပါဝင်ဖို့အရေးကြီးလိုအပ်နေစေဖြစ်တယ်ဆိုတော့ကိုမိမောင်းထုတ်ပြနေပါတယ
်။မှုကင်းဆေးပညာရဲ့ဆိုင်ရာကျွမ်းကျင်သူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးမယ်ဆိုရင်အဲ့ဒီမှာဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတော့ကိုပိုးပြီးကြည်ကြင်ပြည့်ပြည့်နဲ့သိမြင်နိုင်အောင်အထောက်အကူပြုနိုင်မှာဖြစ်တယ်လို့လည်း Higgins ကဆိုပါတယ်။တပ်ဖြတ်ခံရသူတွေဟာဘယ်သူဘယ်ဝါဆိုတာရှင်းရှင်းလင်းလင်းသိအောင်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ဖို့အပြင်တရားဥပဒေအတိုင်းထိုက်တဲ့တာဝန်ခံမှုရှိစေဖို့ကြိုတင်ပြင်ဆင်အားထုတ်ကြိုးပမ်းရမှာဒီစုံစမ်းစစ်ဆေးမှုဟာအထောက်အကူပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ
် The Secretary of State determined that actions undertaken against the Rohingya Northern Rakhine State
ဒီကိစ္စနဲ့မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတတ်မှတ်ပြောဆိုထားပါတယ်ဒါကလည်းရရှိတဲ့ချက်လက်တွေနဲ့တင့်လျော်တဲ့ဥပဒေဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်ပြီးတဲ့နောက်မှသာနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့အရေးအကြီးဆုံးလုပ်ငန်းတွေထဲကတစ်ခုအဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိစေတာဟာရခိုင်ပြည်နယ်ကပဋိပက္ခကိုဖြေရှင်းရမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့လဲ Justin Higgins ကပြောပါတယ်။ Latu, writer the Nitanai, a sinkazane patalu, Yakantinega, a jam pamuriku, Jejebimia, Songzambu, Lu and Niresura, Mimon Top Jatanidi, D. Sinkazago, Yetare, Drenda Naugu, Pianlo, Bibu, Nema Soyaku, Dai Donjau, Kula Tamaga, Dunye Mucho, Yongye, Yoguinia Boku, Foreign Haka, Dodani, New York, Kula Tamaga, Tanajoma, Pulo de Boma, Drenza, Shilimpuema, Jodavare.
Yes, we're aware of this latest report, the details of which are very alarming.
ဒီနောက်ဆုံးအစီရင်ခံတာကိုကျွန်တော်တို့သတိပြုမိသလိုအဲ့ဒီမှာပါတဲ့အသေးစိတ်အချက်တွေဟာထိုင်းလန်စီယာကောင်းပါတယ်ရခိုင်ပြည်နယ်မှာကျန်းဖတ်မှုအားလုံးနဲ့မတူညီတဲ့အတိုင်းဝိုင်းတွေအပေါ်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေအနေနဲ့ပြစ်ပစ်ဆုံးဆုံးကြဲကြဲပြန့်ပြန့်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်နေတယ်ဆိုတာထပ်ပြီးတက်တည်ပြလိုက်တာဖြစ်ပါတယ်ဒါပြင်ကုလသမဂ္ဂအတွ
ဖေဗူလာလရှိရနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီအစီအခံစာကိုအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဲဆိုခံရတဲ့ရိုက်တာတရင်နောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရေးသားခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာမှာရိုဟင်ဂျာအမျိုးသားဆယ်ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းထောက်လှမ်းပြီးတော့ပြုစုရေး
ကာမိုင်းမြို့နယ်တွေကကြေးရွာတရွာမှာကချင်လက်နက်ကိုင်တပ်ကရေကထိန်းသိမ်းထားတဲ့မြန်မာတပ်မတော်ကစစ်သည်တွေကိုကချင်ငင်းညာရဲ့အကျိုးဆောင်အဖွဲ့ကနေတဆင့်တက်ကိုပြန်ပြီးတော့အက်ခဲ့ပါတယ်။နှစ်ဖက်စီရဲ့ရာတင်းမာနေဆဲဖြစ်ပေမဲ့မြန်မာစစ်တပ်နဲ့ကချင်တပ်တို့ကြားဒီလိုလှုပ်ဆောင်မှုပေါ်ကြိုးစားကြပါတယ်။ဒါပေမဲ့လို့စစ်ဖြစ်နေတဲ့နေရာကရပ်သားတွေကိုစစ်တပ်ဘက်ကနေ အထူးသဖြင့်ကတော့တနိုင်းဒေသမိုးကောက်ဖားကန်ဘက်နဲ့မန်းစီစွန်ပရာဘွန်ဒေသတွေမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတော့စီးရဲကတင်းမာနေစေအခြေအနေဖြစ်ပါတယ်။ဒါပေမဲ့လို့ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့စနေနေ့ညနေပိုင်းမှာတော့ကချင်ပြည်နယ်ကာမိုင်းမြို့နယ်ကထန်လန်ကျေးရွာမှာတိုက်ပွဲတွေအတွင်းကချင်လက်နက်ကိုင်တပ် KIA ကထိန်းသိမ်းထားတဲ့မြမဆိုးရစစ်တပ်ဘက်ကစစ်သည်3ဦးကိုကချင်လက်နက်ကိုင်တပ်ဘက်ကကချင်ငိမ့်ညာရေးအကျိုးဆောင်အဖွဲ့ကနေတဆင့်မြမတပ်ဖက်ကိုပြန်လည်အနှံခဲ့ပါတယ်။ထိန်းသိမ်းထားတဲ့စစ်သည်တွေကိုကျေးရွာထဲမှာပြန်လည်အနှံနာကိုဒေသခံသတင်းသမားတွေနဲ့အတူကိုယ်တိုင်လိုက်ပါသွားခဲ့တယ်လမ်ဆန်ကတော့ကချင်တပ်ဖက်ကပြန်အနှံခဲ့တဲ့အခြေအနေအခုလိုပြောပြပါတယ်
။ကဲဟုတ်ကဲဘက်ကနေတို့ဒီမြမတပ်မတော်ရဲ့စစ်တုံးပန်းပေါ့နော်ဒီစစ်သား3ယောက်ဖမ်းဆီးရမိထားတဲ့ဒီ3ဦးကိုဒီအစမီဘာကွန်ဗင်းရှင်းအရကဲဟုတ်ကဲကနေတို့ဒီ3ဦးကိုဘာမှရက်ဆက်တာအမျိုးမျိုးကျွန်တော်တို့ဘာမှမလုပ်ခဲ့နဲ့ကောင်းမွန်စွာနဲ့ရှင်တကြငင်းချမ်းရဲ့ကျိုးဆောင်ဖြစ်တဲ့ဒီ PCG ဘက်ကနေကြားခံပေးပြီးမှသူတို့ဘက်ကနေတရားဝင်မြမတမတော်ရဲ့လက်ထက်ကိုအပေးတဲ့ဒီလှုပ်ဆောင်မှုကိုတော့ကျွန်တော်တို့သိရှိရတာပေါ့နော်။ဟုတ်ကဲ့ကျွန်တော်တို့ကဒီဒီနဲ့အဖွဲ့တွေကိုကျွန်တော်တို့ပြည်ထောင်မှာရှိတဲ့အချို့ဒီဒီမီဒီယာတချို့တိုင်းတဲ့ပူလောက်ကိုကျွန်တော်ကဟိုဘက်ကိုဟိုအကူအညီပေးတာပေါ့နော်။ကျွန်တော်ကတော့အမှန်လိုက်ဒီမှာသူတို့နဲ့ဒီလိုက်ပါသေးတာပေါ့။ဆိုတော့သူတို့ဒီညနေပိုင်းတနင်္လာရောက်မှအားမကြီးနေทางอย่างเจียมาที่ดีเจียมจะได้การในชั้นต่อปาร์ตี้ถ้ายังมีเรื่องเนี่ยปาร์ตี้ก็จะดีชั้นต่อตรงนี้คือดีพีซีจีก็ได้ถ้าทำได้มาชิดได้ทำได้ก็คือที่เราคว้าเลือกอัพเดทได้ดีเนี่ยในการมาเป็นเจ้าละก็เนาะคือชิ้นชอบได้อัพยี่ชิ้นได
้အခုလိုမျိုးစီရေးတင်းမာနေစေအချိန်မှာကချင်တပ်ဖက်ကနေမြမစစ်တပ်ဖက်ကစစ်တီတွေကိုပြန်ပေးခဲ့တာကတော့ငင်းညာရေးအတွက်အလားလာကောင်းဖြစ်လွန်ဆွန်ကရှုမြင်ပြီးတော့ဒေတာရင်းမှာတိုက်ပွဲတွေအများဆုံးရက်ပြီးတော့တည်ငြိမ်အေဂျင်စီလိုပါတယ်လို့သူကပြောပါတယ်
ဒါကဒီမှာဗန်းပောင်းတဲ့လက္ခဏာဖြစ်တယ်လို့ဒီမြန်မာရဲ့အတွက်ကောင်းတဲ့လုံဆောင်မှုတစ်ခုလို့ကျွန်တော်ကတော့တုံ့တက်ပါတယ်ဒါပဲဖြစ်ပြောကျွန်တော်ဒီဘလော့အသေးသေးမှာကျွန်တော်ဒီကဲโอเคကောင်းဆောင်ဘိုင်းတွေနဲ့ကျွန်တော်ဒီဒီပြပူချုပ်ပြီးပြုနောင်တော့ဒီဒီမှာကျွန်တော်ပြည်စုံတဲ့နောက်ပိုင်းမှာဒီလုံဆောင်မှုမြန်မာရဲ့အတွက်ရှယ်နားတာကောင်းတဲ့လုံဆောင်မှုတစ်ခုလို့ကျွန်တော်ကဒီလိုမျိုးကောက်ချက်ချပေးနေမှာ
အခုလိုမျိုးမြန်မာစစ်တပ်ဘက်ကစစ်သည်တွေကိုကချင်တပ်ဘက်ကပြန်လွှတ်လိုက်တဲ့အပေါ်ကြိုးစိုးလက်ခံပေးမယ်လို့ကချင်တိုက်ပွဲတွေအတွင်းမှာကချင်တပ်နဲ့ဆက်သွယ်မှုရှိတယ်ဆိုပြီးကချင်ကျေးရွာသားတွေနဲ့ဒုက္ခသည်တွေကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတာကိုလည်းအမြန်ဆုံးပြန်လွှတ်ပေးစေချင်ပါတယ်လို့ကချင်ငြိမ်းချမ်းရေးကိုယ်ရဲ့အဖွဲ့ကမခွန်ကြာကပြောပါတယ
် KIO အနေနဲ့ဒီလိုလွှတ်ပေးတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့တော့အယံဝမ်းသာတယ်ပေါ့ပြီးလို့ရှိရင်တော့လွတ်မြောက်လာမယ့်ဒီတပ်မတော်သားတွေရဲ့မိသားစုတွေအရာရှိတွေရဲ့မိသားစုတွေလည်းတော်တော်ဝမ်းသာမယ်ထင်ပါတယ်အဲ့တော့ဒီဟာမျိုးပုံစံမျိုးကိုမိတိတပ်မတော်မဆို ဒီလိုမျိုးကိုလိုက်နာကျင့်သုံးမယ်ဆိုလို့ရှိရင်တော့တုံပန်းများအတွက်တော်၎င်းအရက်သားများအတွက်တော်၎င်းလုံးချုံမယ်ပေါ့အဲ့တော့ကျမတို့မြန်မာနိုင်ငံမှာပြည်တွင်းစစ်ကမပြီးနိုင်သေးဘူးတို့တော်လည်းပဲပြည်တွင်းစစ်မပြီးရင်တောင်ဒီ International Humanitarian Law ကိုလိုက်နာကျင့်သုံးပေးတယ်ဆိုလို့ရှိရင်တော့ကျမတို့ပြည်သူပြည်သားတွေအတွက်ဆိုရင်လည်းဒါတစ်ဖက်တစ်လမ်းကနေအင်တာအထောက်အကူပြုတဲ့လုံးချုံနဲ့ဒါကြောင့်မို့လို့ကျမတို့အနေနဲ့တော့ဒီလိုပုံစံမျိုးနဲ့တမတော်တိုင်းကိုကျင့်သုံးစီချင်တဲ့
အခုချိန်ကြီးမြန်မာတက်တဲ့ကချင်တက်တို့ကြားစီးရင်တက်မှာမှုတွေဖြစ်နေတဲ့အတွက်ဒုက္ခတွေအချို့ပိတ်မိနေစေဖြစ်ပြီးလုံခြုံရေးဟာလည်းစိုးရိမ်စရာအနေအထားဖြစ်နေစေပဲလို့မခွန်ကြာကပြောပါတယ်ဒီမုန်တိမ်ပါမိုင်းခေါင်ကြီးကြားထဲမှာဆိုရင်အခုဂျေဆွမ်းရွာကလူတွေဆိုလို့ရှိရင်တော့တနေ့ကလေးကနေပိတ်မိနေတယ်အခုထိထွက်လာလို့မရဘူးပြီးတော့အခုလောလောဆယ်နဲ့အဲဂျေဆွမ်းနဲ့တခြားလုံးကရွာဒီရ
ဆိုရင်တော့အဖက်ဖက်ကဝိုင်းဝန်းစဉ်းစားပြီးပြည်သူလူထုကိုဒီလုံဆောင်တဲ့နေရာရောက်အောင်ကဲထုတ်ပြီးမှစစ်တိုက်မယ်ဆိုလဲစစ်တိုက်ကြရင်တော့အကောင်းဆုံးဖြစ်တယ်ပေါ့လို့ဆိုတော့ပြည်သူတွေနာလာပြီ။ကရင်ဘက်ကပြန်ပေးခဲ့တဲ့မြန်မာစစ်တီဘက်ကစစ်တီချိုးပြန်တဲ့လက်ခံနဲ့ကိစ္စနဲ့ပတ်သက်ပြီးအခုချိန်ထိကတော့ကချင်လက်နက်ကင်တပ်ဖက်ကရောမြန်မာစစ်တပ်ဖက်ကပါတစုံတရာတရား
ရရှိမှာခင်မိမိရဲ့စနအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်ရတရားဖြစ်ပါတယ်။ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချင်းချောက်ပြောဆိုတာဒါမှမဟုတ်မျက်နှာထိခဲ့အောင်လုပ်တာဒါမှမဟုတ်ကျင်းကျင်းတန်းတန်းဆဲဆိုရန်လိုတာတွေဟာလူခွင့်ရဟုတ်ပါရဲ့လား။ဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲ။ဥပဒေအရဘလို့အမှားကန်ချက်ပြီးပြီးတော့ထိန်းချုပ်ထားပါသလဲ။အခုလာမယ့်စနေနေ့ညတဲ့လေလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနီမြင်မြန်ကြမယ်တော်ရရှင်တွေကိုကြိုးစားပါရခင
်ဒီကနေ့ညစီစဉ်တင်ဆက်မယ်စနေညတရက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်တောင်ကိုရီးယားနိုင်ငံပျောင်ချန်းလိုမှာကျင်းပနေတဲ့2018ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲကြီးဟာမနေ့ကပဲစတင်လိုက်ပါပြီဒီမှာတော့ဒီမြောက်ကိုရီးယားရဲ့အနုနီစီးယုံလာတဲ့အနေအထားကိုအမေရိကန်ကတံပြန်မှုကြိုးစားနေတာတွေဟာတောင်ကိုရီးယားနဲ့တွားပြီးတော့ညှိနှိုင်းနေဆိုပြီးစိုးရိမ်တန်းတွေထွက်နေတာကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပယ်ချပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒုသမ္မတမိုက်ပန့်စ်ကပြင်းထန်တဲ့စကားလုံးတွေကြောင့်ကာလရှည်မိတ်ဖက်ဖြစ်ခဲ့တဲ့တောင်ကိုရီးယားနဲ့ထိတိုက်တွေ့နိုင်လို့စိုးရိမ်စရာရှိကြောင်းသုံးသပ်သူတချို့ကပြောပါတယ်။ VOA တပ်တမန်ရေးရာသတင်းတောက်စင်ဒီစိန်းကသတင်းလွှာကိုတော့မရေးသနာကျော်ပြောပြပေးပါရှင်။
ကမ္ဘာအကောင်ဆုံးအားကစားသမားတွေတောင်နှင်းမြောက်ကိုရီးယားနယ်စပ်နဲ့မိုင်40ပဲဝေးတဲ့ပျောင်ချန်းမှာအိုလံပစ်မီးသောက်ကိုထွန်းကြီးလိုက်ချိန်မှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအန္တရာယ်ကအရင်တုန်းကအတိုင်းပဲနောက်ကွယ်မှာရှိနေပါတယ်။အားကစားပွဲတော်ဖွင့်ပွဲသွားတက်တဲ့အမေရိကန်ဒုတိယသမ္မတမိုက်ဖန်စ်ကမြောက်ကိုရီးယားရဲ့ပြစ်ခတ်မှုကြောင့်နစ်မြုပ်သွားတဲ့တောင်ကိုရီးယားစစ်တမောထားတဲ့အထိမ်းအမှန်တွေကိုတောက်ချာနေကြပဲသွားရောက်ခဲ့ပါတယ
်။ We shared our common objective of confrontingthe regime in North Korea whose military
ကျွန်တော်နောက်မှာရင်သူတို့ရဲ့စစ်သွေးကြွမှုကိုမြင်နိုင်တဲ့မြောက်ကိုရီးယားအစိုးရနဲ့ထိတ်တဲရင်ဆိုင်ရေးမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကအတူတူပါပဲသူတို့နျူကလ িয়ার နဲ့ထိတ်ဖူးတဲ့ဒုံးကျည်အစီအစဉ်ကိုအဆုံးတိုင်ဆွတ်လွတ်သွားတဲ့အချိန်ထိအတူတူလှုပ်ဆောင်သွားရမယ
်ဒုသမရာပန်စ်ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ပြင်းထန်တဲ့စကားလုံးတွေတုံးတာကြောင့်အမေရိကန်နဲ့တောင်ကိုရီးယားကြားကွဲပြားမှုတွေဖြစ်လာနိုင်လားဆိုတဲ့မေးခွန်းကိုတော့တောင်ကိုရီးယားဂျပန်တို့နဲ့အမေရိကန်ရဲ့ဆက်ဆံရေးကလုံးဝကိုခိုင်မာပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူ Heather Nauert ကပြောပါတယ
် The United States will not back away from its ally and no one is going to drive a wedge between the United States and the Republic of Korea and the United States
အမေရိကန်ပြည်အောင်စုအနေနဲ့ကိုယ့်ရဲ့မဟာမိတ်တွေကိုစွန့်ခွာသွားမှာမဟုတ်ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားတို့ဂျပန်တို့ကြားမှာကွဲပြားတာတွေဖြစ်အောင်လည်းဘယ်သူကမှလုံမှာမဟုတ်ပါဘူ
းမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ရင်အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့ရဲ့ကင်တွယ်ချင်းကပ်ပုံတွေတူလေးမရှိတာပုံမှန်ပါပဲလို့လည်း Miss Newark ကပြောပါတယ်တချို့အကဲအကဲတွေကတော့မြောက်ကိုရီးယားကိုပို့ပြီးအထူးကြံဖြစ်အောင်ဖျက်တောက်ဖို့အတွက်အမေရိကန်ကအစွမ်းကုန် PRP ဆက်ပြီးတော့လှုပ်ဆောင်ခြင်းနေတဲ့အချိန်မှာတောင်ကိုရီးယားကတော့အိမ်ကြီးချင်းမြောက်ကိုရီးယားနဲ့တိုက်ရိုက်ထိတွေ့ဆက်ဆံခြင်းပြီးတော့ဒီအချက်နဲ့ဆက်ဆောင်သူတို့ကြားမှာကွဲပြားမှုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ် Wilson Center ကကမ္ဘာရေအကဲအကဲ Abraham Dema ကအခုလိုသုံးသပ်ပါတယ
် Where this break may really break out into the public is after the Olympics whenthe United States and Seoul are set to engage in joint military exercises.
ကဒနာပေါ်လာမဲ့အချိန်ကဒီအိုလံပစ်ပွဲတော်ကြီးပြီးသွားလို့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲဆေးလက်ချင်းမှုလုပ်ကြမယ်အချိန်မှာအဲဒါကိုတောင်ကိုရီးယားကထပ်ပြီးရွှေဆိုင်ခိုင်းမယ်ဒါကိုအမေရိကန်ကလည်းသဘောမချဘူးဆိုမှဒီနိုင်ငံလူသိရှင်ကြားခွာပြဲကြပြီးဒီအချိန်လေးကိုမြောက်ကိုရီးယားကကောင်းကောင်းအသုံးချလာနိုင်ပါတယ်
ဒီတော့တွင်မှာတော့အမေရိကန်နဲ့တောင်ကိုရီးယားကြားပူးရဲပြုလုပ်နေကြတာဆေးရည်လေးချင်းမှုတွေကိုအခုအိုလံပစ်ပွဲတော်ပြီးဆုံးချိန်ထိရည်နာထားပါတယ်။လောလောဆယ်မှာအားလုံးကအိုလံပစ်ပွဲတော်ကြီးအောင်မြင်ပြီးဆုံးရေးကိုပဲအာရုံစိုက်နေတာဖြစ်ပါတယ်ရှင
် I found the love for meDarling, just dive right in. Follow my lead.
မမေဖေဗူလာ14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပါတယ်။ဒီတော့ VUE ပရိသတ်တွေလည်းအချစ်တချင်းလေးတွေကိုနားထောင်ရင်းကိုချစ်တဲ့သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနေ့ကိုဆင်နွှဲကြပါစို့နော်။သူတို့အတွက် Valentine's Day တချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုရင် VUE Facebook စာမျက်နှာမှာပဲဖြစ်ဖြစ်email ကနေတည်းဖြစ်ဖြစ်စာရေးသားပေးပို့လို့ရပါတယ်။ VOA email လိပ်စာက bambies@voanews.com ဖြစ်ပါတယ်။ Facebook က VOA ပရိသတ်တွေအနေနဲ့တော့ VOA မြန်မာဝိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တီးတောင်းနိုင်တယ်လို့ချစ်သူအတွက်အမှတ်တရလေးတွေလည်းလာပြီးပြောထားနိုင်ပါတယ်။ February 10ရက်နေ့နောက်ဆုံးထားပြီးတော့ပေးပို့ပေးပါနော်
။ Well I found a man stronger than any
VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေကိုတော့ည9:00ကနေ 10:00 အထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေဖက်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသတ်ခင်ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
တောင်ကိုရီးယားခေါင်းဆောင်အစောဆုံးအဆင်ပြေမဲ့အချိန်မြောက်ကိုရီးယားနိုင်ငံကိုအလေလာရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့ညီမဖြစ်သူကင်ယိုဂျွန်ကဒီကနေ့စနေနေ့တောင်ကိုရီးယားသမ္မတအင်ဒိုဘလူးဟောက်စ်မှာသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံမှုအတွင်းကိုရန်ဖိတ်ကြားခဲ့တာဖြစ်ပါတယ်။အနာဂတ်မှာဒီလိုဖြစ်လာဖို့အတွက်လိုအပ်တဲ့အခြေအနေမျိုးဖြစ်အောင်ဆောင်ရွက်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဖိတ်ကြားချက်ကိုတုံ့ပြန်ထားပါတယ်။ဆီးရီးယားနိုင်ငံအလဲဘိုဟိုဒေသမှာအစ္စရေးဘက်ကစီးနှင်တိုက်ခိုက်ခဲ့ပြီးနောက်မှာတော့အစ္စရေးရဲ့ရန်စကျူးကျော်မှုကိုလက်တုံ့ပြန်မယ်လို့ဆီးရီးယားကနိုင်ငံပိုင်သတင်းမှာဖော်ပြလိုက်ပါတယ်။အီရန်ရဲ့ရန်စမှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားနိုင်ငံတွင်းကဆီးရီးယားနဲ့အီရန်စီးရေးပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ပြောခွင့်ရဂျိုနသန်ကွန်နီကတ်စ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပောက်ကွဲသံတွေကိုမြို့တော်ဒမတ်စကတ်အနီးက Reef Damascus ပြည်နယ်တွင်းကပါကြားခဲ့ရတာလို့ဆီးရီးယားနိုင်ငံပိုင်ရုပ်သံကပြောဆိုထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကကြားဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှူးတွေကအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican နဲ့ဆွဆွဲထားတဲ့အငင်းပွားပွဲရုံးတွင်းမှတ်တမ်းကိုတုံ့ပြန်ထားတဲ့ Democrat ရဲ့ရုံးတွင်းမှတ်တမ်းထုတ်ပြန်ဖို့ကတော့သမ္မတ Donald Trump ကအတည်ပြုမပေးခဲ့ပါဘူးရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Jonathan Cummins ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့ညနေပိုင်းမြန်မာစပါတာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19 kHz 10683လိုင်းဒိုမီတာ19 kHz 15563လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.
Thank you.